Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ30ရက်တောက်ကြနေ့ညနေပဲ VOE စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ line 2 meter 16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကို Mike Chu တွင်နဲ့ကျွန်တော်ကြိုကြိုသိမ်းကြည့်နေမှာပါစီးရီးယားမှာ Ebola တိုက်ခိုက်မှုတစ်ခုအတွင်း Sarin အစိတ်တမ်းမှုကိုတုံးခဲ့တယ်လို့ဓာတုလက်နက်ဆိုင်ရာနိုင်ငံတကာအဖွဲ့ကပြောလိုက်ပါတယ်သမရဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေမူကြမ်း2ရပ်ကိုအောက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။ထိုင်းနိုင်ငံမှာရောက်နေတဲ့ရွှေပြောင်းလူမာတွေတရက်တရက်ထောင်ပေါင်းများစွာပြန်ထွက်သွားနေကြတယ်လို့ထိုင်းလူဝင်မှုဌာနကပြောပါရယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
။အခုညနေခင်းနားဆင်ကြရတဲ့သတင်းဆောင်မတွေထဲမှာတော့ကုလသမဂ္ဂကဖွဲ့ထားတဲ့ရခိုင်အရေးအချက်လက်ရှာဖွေရေးခွဲကိုမြန်မာအစိုးရကလက်မခံတဲ့အပေါ်ဝေဖန်ထောက်ပြမှုတွေရှိနေပါတယ်။
အကျိုးများရတော့ဘာမှမမြင်ဘူး။အထူးကံမှုကများမယ်နော်။မြင်းဆန်လေးလို့ကပြောမှရှင်ပြဿနာပြောက်သွားမှာမဟုတ်ဘူးလေ။ဟိုတပါတီဆိုးရတော့စစ်ဆိုးရတော့ဆိုလို့ရှင်
။နိုင်ငံတကာရေးရာသုံးသပ်သူဒေါက်တာခင်စောဝင်းရဲ့အမြင်နဲ့အတူထုတ်လွှင့်ပေးပါမယ်။တခါမြန်မာဆိုးရနဲ့အပြည့်ရဲ့လက်မှတ်မထိုးနိုင်သေးတဲ့ UNFC ကအဖွဲ့၄ဘွဲ့နှုတ်ထွက်သွားတာကြောင့်မဟာမိတ်အဖွဲ့တွေအတွင်အာရော့သွားမလားဆိုတာကိုလည်းသိကြရမှာပါ။နိုင်ငံတကာသတင်းလာမှာတော့အနောက်နိုင်ငံတွေမှာအစွန်းရောက်အကြမ်းဖက်အဖွဲ့တွေရဲ့ချင်းချောက်တိုက်ခိုက်မှုတွေတံပြန်ချေမှုန်ရေးအပေါ်အမေရိကန်တပ်တော်ကဘလို့ကင်တွယ်မှာလဲဆိုတာကိုလည်းပြောပြပေးပါမယ်။အခုရင်ဆုံးတော့တာကြနေညနေခင်းထိတ်တန်းရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင
်။ဆီးရီးယားနိုင်ငံမှာလူအများကြီးတေဆုံးခဲ့တဲ့တိုက်ခိုက်မှုတစ်ခုမှာအာယုံကြောတွေထိခဲ့စေတဲ့ဆာရင်တမ်းကိုအသုံးပြုခဲ့တယ်လို့ဓာတုလက်နဲ့အသုံးပြုမှုစောင့်ကြည့်ရေးနိုင်ငံတကာအဖွဲ့ကပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံခန်းရှီခွန်အရမှာအီဘီလာ၄ရက်နေ့ကတိုက်ခိုက်မှုအတွင်းဆာရင်အစိတ်တံငွေကိုအသုံးပြုခဲ့တယ်ဆိုတာသူတို့ရဲ့အချက်လက်ရှာဖွေရေးအဖွဲ့ကတွေ့ထားတယ်လို့ဓာတုလက်နက်ဒါစီရေးအဖွဲ့ OBCW ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဓာတုလက်နက်ဆိုင်ရာသဘောတူစာချုပ်မှာပြဋ္ဌာန်းထားတဲ့အချက်တွေနဲ့လုံးဝဆန့်ကျင်နေတဲ့ဒီဆိုးရွားတဲ့လူရွက်ကိုအပြင်းထန်ပြစ်တင်ရှုတ်ချကြောင်းဒီထိတ်လန့်ဘွယ်တိုက်ခိုက်မှုကျူးလွန်သူတွေကိုသူတို့ကျူးလွန်တဲ့ရာဇဝတ်မှုအတွက်တာဝန်ယူစေရမှာဖြစ်ကြောင်း OBCW ညွှန်ကြားရေးမှူးချုပ်အာမက်ဦးဇံကူကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း88ယောက်ထဲမှနေတည်ဆုံးခဲ့ရတဲ့အဲ့ဒီတိုက်ခိုက်မှုအတွက်ဘယ်သူတွေမှတာဝန်ရှိတယ်လဲဆိုတာအခုဆိုရင်ကုလသမဂ္ဂနဲ့ OBCW ပူးတွဲစုံလမ်းစစ်ဆေးမှုကနေဆက်စစ်တရရတော့မှာပါ။ဘယ်မလိုက်ပဲအထူးကျွမ်းကျင်မှုအပြည့်နဲ့လုပ်ခဲ့တဲ့ဒီစုံလမ်းစစ်ဆေးမှုကိုအမေရိကန်ကအခိုင်အမာထောက်ခံတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။
မွတ်စလင်အများစုနေထိုင်တဲ့နိုင်ငံခြားနိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ဗီဇာလျှောက်တဲ့အခါလိုက်နာရမယ့်လူဝင်မှုကြီးကြပ်ရေးစီမံစည်းကမ်းတစ်တွေကိုအမေရိကန်ဆိုရကကြာသာမင်းနေ့ညပိုင်းမှာတရားဝင်ပြဋ္ဌာန်းလိုက်ပြီးတဲ့နောက်ဥပဒေပြဋ္ဌာန်းပြီးပထမဆုံးနေ့မှာပဲရှစ်ချုပ်ထွေးထိအခြေအနေကျင်းရတာမျိုးမရှိခဲ့ပါဘူး။သမ္မတဒေါ်နယ်ထရမ့်ရဲ့ခီးသွွားကန့်သတ်မိန့်ကိုဖွဲ့စည်းပုံနဲ့မညီဘူးလို့ဆိုပြီးအောက်တရားရုံးတွေကဆန့်ညံ့ထားခဲ့ပြီးတဲ့နောက်အခုဒီအမိန့်တစ်စိမ့်တစ်ပိုင်းကိုတရားရုံးချုပ်ကပြန်လည်အတည်ပြုပေးပြီးရပ်ပိုင်းချမှာပဲအခုသတ်မှတ်ချက်တွေထွက်ပေါ်လာတာပါ။ဒီပြတဲ့ချက်တဲ့အရာမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ၆နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ဗီဇာလျှောက်တဲ့အခါအမေရိကန်ပြည်ထောင်စုမှာမိသားစုဝင်တဦးဦးဒါမှမဟုတ်စီးပွားရေးအလုပ်အကိုင်ဆက်ဆက်မှုရှိမှသာလျှောက်ထားနိုင်မှာဖြစ်ပါတယ်။အီရန်၊လစ်ဗီးယား၊ဆူမာလီယား၊ဆူဒန်၊စီးရီးယားနဲ့ယီမန်နိုင်ငံတွေမှာရှိတဲ့အမေရိကန်ကောင်စီဝင်ရုံးတွေအနေနဲ့ဗီဇာလျှောက်လာတွေကိုဘယ်လိုစစ်စစ်ဆောင်ရွက်ရမယ်ဆိုတဲ့အချက်လက်တွေကိုအကြီးအကဲအုပ်ချုပ်ရေးအရာရှိတွေကကြာသာပင်းနေစောပိုင်းလုံးကထုတ်ပြန်လိုက်ပြီးတဲ့နောက်အဲ့ဒီနေ့ည8နာရီမှာဒီစီမင်းသစ်တွေတရားဝင်စတင်အကျုံးဝင်တာဖြစ်ပါတယ်။ဇူလိုင်လ6ရက်နေ့မတိုင်ခင်အထိအမေရိကန်ပြည်ထောင်စုကိုတဆင့်ခံခီးသွွားကြဖို့စီစဉ်ထားပြီးသားသူတွေကိုပြည်ဝင်ခွင့်ဆက်ပေးထားပြီးတော့အဲ့ဒီရက်နောက်ပိုင်းကစလို့ဝင်ရောက်ဖို့စီစဉ်တဲ့သူတွေကိုတော့နောက်ပိုင်းစမှကင်တွေသွားမယ်လို့အကြီးအကဲဆူရအရာရှိတွေကပြောပါတယ်ရှင
်။အမေရိကန်လူမှုကြီးကြပ်ရေးဆိုင်ရာဥပဒေမူကြမ်း2ရပ်ကိုအမေရိကန်အောက်လွှတ်တော်ကကြာသပတေးနေ့မှာအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။တခုကတော့နိုင်ငံရင်းကိုပြန်ပို့ခံရပြီးတဲ့နောက်အမေရိကန်ကိုပြန်ဝင်လာတဲ့အထောက်အထားမဲ့ရွှေပြောင်းဝင်သူတွေပေါ်ပိုပြီးပြင်းထန်တဲ့ပြစ်ဒဏ်ချမှတ်မဲ့ဥပဒေဖြစ်ပြီးနောက်တစ်ခုကတော့အဲဒီလူလူတွေကိုအရေးမယူဘဲနေထိုင်ခွင့်ပေးထားတဲ့မြို့တွေကိုဖက်ဒရယ်ဆိုရရမုံဝင်ဖြတ်တောက်မဲ့ဥပဒေဖြစ်ပါတယ်။ Kate ဥပဒေလို့အမည်ပေးထားတဲ့ဥပဒေကိုအောက်လွှတ်တော်မှာထောက်ခံမဲ့259မဲ၊ကန့်ကွက်မဲ့169မဲနဲ့အတည်ပြုလိုက်တာပါ။2015ခုနှစ်ဇူလိုင်လကဆန်ဖရန်စစ္စကိုမြို့မှာတလက်နဲ့ပြစ်ဒဏ်ခံခဲ့ရတဲ့အသက်32နှစ်အရွယ်ခိတ်စတိုင်လီရဲ့နာမည်ကိုယူပြီးဥပဒေကိုအမည်ပေးထားတာဖြစ်ပါတယ်။ခ Kate ကိုတတ်ခဲ့တာကတော့ငါးကြိမ်အထိပြန်ပို့ခံခဲ့ရဘူးတဲ့ Juan Francisco Lopez Sanchez ဖြစ်ပြီးလူသက်မှုတနပ်ပြမှုနဲ့ဆက်ဆက်တဲ့တခြားဆွဲချက်တွေနဲ့တရားရင်ဆိုင်နေရပါတယ်ဒီ Kate ဥပဒေကြောင့်မူရင်းနိုင်ငံကိုပြန်ပို့ခံရပြီးတဲ့နောက်အမေရိကန်ကိုနောက်တစ်ကြိမ်ပြန်ဝင်လာတဲ့အထောက်ထားမဲ့ရွှေ့ပြောင်းဝင်သူတွေအပေါ်ထောင်နှံကိုတိုးမြှင့်ချမှတ်မှာဖြစ်ပါတယ်။ဒါ့အပြင်ရာဇဝတ်လုပ်ရဲ့အတွက်ဘေကင်းခေလွန်ခွင့်မပြုရေးဥပဒေလိုဆိုရမယ် No Sanctuary for Criminals Act ဆိုတဲ့ဥပဒေကိုလည်းထောက်ခံမဲ့228မဲ၊ကန့်ကွက်မဲ့195မဲနဲ့အောက်လွှတ်တော်ကအတည်ပြုခဲ့ပါသေးတယ်။အထောက်ထားမဲ့ရွှေ့ပြောင်းဝင်သူတွေကိုအရေးမြူပဲနိုင်ငံပေးထားတဲ့မျိုးတွေကိုဖက်ဒရယ်အစိုးရရမုံကမပေးဘူးဒီဥပဒေရကန့်သက်ထားသလိုလူမှုကြီးကြပ်ရေးလှုပ်ဆောင်ချက်တွေကိုလိုက်နာစေဖို့ဖက်ဒရယ်အစိုးရလုပ်ပိုင်ခွင့်ကိုလည်းတိုးချဲ့ပေးထားပါတယ်
။ဒီရယ်အစိုးရအနေနဲ့နိုင်ငံကနျူကလ িয়ার သဘောတူစာချုပ်ပါဆင်းရဲစည်းကမ်းတွေနဲ့အညီလိုက်ပါဆောင်ရွက်နေတဲ့အကြားကုလသမဂ္ဂနဲ့ဥရောပသမဂ္ဂနိုင်ငံတွေကကြာတာပေးနေမှာပြောဆိုလိုက်ပေမဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟဲလီကတော့အကြောက်သဘောမတူပါဘူး။ယူရန်ဘက်ကပက်ထင်းတုံးကြီးဆန်သက်ပြစ်လွတ်ကြောင်းလက်နက်မောက်ခူရောင်းဝယ်တာဒုံးကြီးနီးပညာသစ်တွေရယူတာနဲ့အီရန်စစ်ဖက်ရာရှိတွေပေါ်ချမှတ်ထားတဲ့ခီးသွွားကန့်သတ်မှုကိုချိုးဖောက်တာတွေရှိခဲ့တယ်လို့ဆိုပြီးဒါရီယာနိုင်ငံကသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်တာမဟုတ်ဘူးလို့တန်မတ်ကြီးဟဲလီကထောက်ပြပြောဆိုပါရတယ်။လူမျိုးရေးကောင်စီအနေနဲ့ဒီချိုးဖောက်မှုတွေအပေါ်အနိုင်ဆုံးအဆင့်တုံ့ပြန်ကင်တွယ်နိုင်တာလည်းမရှိဘူးလို့သူကပြောပါရတယ်။ကုလသမဂ္ဂနိုင်ငံရေးရာအကြီးအကဲ Jeffrey Fatman ကတော့အီရန်ဟာသူ့ရဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်လို့နိုင်ငံတကာနဲ့သဘောတူထားတဲ့အတိုင်းပုံမှန်အကောင့်တွေပေါ်ဆောင်ရွက်လာနေပြီးပူးပေါင်းဆောင်ရွက်မှုတွေနဲ့တိုးတက်မှုတွေရှိတဲ့အကြောင်းပြောပါရယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်း2016ခုနှစ်တုန်းကအိန္ဒိယသမုဒ္ဒရာထဲမှာလက်နက်တွေတည်ဆောင်လာတဲ့မတ်ပုံတင်မဲ့တင်မော်တဆင်ကိုပြည်တည်နိုင်ငံကတင်စီရမိခဲ့တယ်ဆိုတာနဲ့ဒီလက်နက်တွေကိုစစ်ဆေးပြီးတဲ့နောက်ထုတ်ပြန်တဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အစဉ်ခံစာမှာဒါရီယာအီရန်နိုင်ငံကနေလာတာဖြစ်တယ်ဆိုတာခိုင်လုံနေတဲ့အကြောင်းကိုလည်း Mr. Fatman ကပြောပါရယ်။ဒီအချက်ကိုထောက်ပြီးတော့တန်မတ်ကြီးဟဲလီကတော့ဒါဟာအီရန်အစိုးရရဲ့စီရိုက်ကိုဖော်ပြတဲ့စိတ်ပျက်စရာတပ်တည်ထောက်ထားတွေဖြစ်တယ်လို့ပြောဆိုသွားပါရယ်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိဆိုင်းတိုမီတာ19 kHz 1683ညဆိုင်းတိုမီတာ19 kHz 15965ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝီကနေတောက်ကြညနေပဲသတင်းတွေကိုတိုင်းရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာနဲ့ကမ္ဘောဒီးယားရှေ့ပြောင်းလူသမားတွေတနေ့တနေ့ထောင်ထဲချီပြီးပြန်ထွက်သွားနေကြတယ်လို့ထိုင်းလူမှုကြီးကြပ်ရေးအဖွဲ့ကဒီကနေ့ပြောပါတယ်။နိုင်ငံသားလူသမားတွေကိုထိန်းကွပ်မဲ့အမိန့်တရဒီလအစောပိုင်းမှာစတင်အသက်ဝင်ပြီးတဲ့နောက်အခုလိုထွက်သွားနေကြတာပါ။နိုင်ငံသားလူပေါ်များစီမံခန့်ခွဲရေးဥပဒေအရထုတ်ပြန်တဲ့အမိန့်ဟာဇွန်လ18ရက်နေ့ကစပြီးအသက်ဝင်တာပါ။ဒီအမိန့်အရတရားဝင်ထောက်ထားမှရှိတဲ့နိုင်ငံသားလူသမားတယောက်ကိုအလုတ်ခန့်ထားတဲ့အလို့ရှင်တူဟာဒံငွေထိုင်းဘတ်ငွေ8သိန်းအမေရိကန်ဒေါ်လာနဲ့ဆိုရင်2,300ကျော်ပေးဆောင်ရမှာဖြစ်ပါတယ်။ဒီတင်းကျပ်တဲ့ပြစ်ဒဏ်ကြောင့်စီးပွားလုပ်ငန်းတို့ဟာတရားဝင်အထောက်ထားမဲ့လူသမားတွေကိုအလင်းများနဲ့ထုတ်ပြစ်တာဒါမှမဟုတ်လက်ရှိပြည်ပလူသမားတွေအတွက်အလုတ်လုံးခွင့်လက်မှတ်လျှောက်ထားတာတွေလုပ်နေကြရပါတယ်။ပြည်ပလူသမားတွေဟာထိုင်းနိုင်ငံရဲ့လူသားအင်အားမှာအဓိကအစိတ်အပိုင်းတစ်ခုဖြစ်တယ်လို့ထိုင်းလူမှုကြီးကြပ်ရေးဌာနကအတိအမှတ်ပြုပြောဆိုထားပြီးလက်ရှိအစိုးရကတော့ပြည်ပလူသားတွေတရားဝင်ဖြစ်ရေးကိုဦးစားပေးလုပ်ငန်းတစ်ခုအဖြစ်သတ်မှတ်ထားတယ်လို့ပြောပါတယ်။မြန်မာနဲ့ကမ္ဘောဒီးယားတို့အပါအဝင်ထိုင်းနိုင်ငံရဲ့ဆင်းရဲတဲ့အင်းနီချင်းတိုင်းပြည်တွေကလူသမားတွေဟာထိုင်းလူသားအင်အားစုရဲ့တကယ့်အမာခံတွေဖြစ်တယ်လို့ဒေါ်လာဘီလီယံပေါင်းများစွာဝင်ငွေရနေတဲ့ပင်လယ်အစားအစာလုပ်ငန်းအပါအဝင်ကုန်ထုတ်လုပ်ငန်းအများပြားဟာလည်းပြည်ပလူသားတွေအပေါ်အကြီးကျယ်မှီခိုနေရတာဖြစ်ပါတယ်။
အမေရိကန်ကထိုင်ဝမ်ကိုဒေါ်လာ 1.4 ဘီလီယံပိုလက်နက်ခဲယံတွေရောင်းမယ့်ကိစ္စအပေါ်မကျေနပ်တဲ့အကြောင်းတရုတ်ကပြောပါရယ်ဒီလိုရဟာမှားယွင်းတယ်လို့ဆိုပြီးအရောင်းဝယ်ကိစ္စပြန်ရုပ်သိမ်းဖို့တရုတ်ကလိုလားပါရယ်အမေရိကန်ပက်ချန်ကဒီမှားယွင်းတဲ့လို့ရဟာသမရနှစ်ဦးကြားမာယလာကိုမှရခဲ့တဲ့တူညီတဲ့သဘောထားနောက်အမေရိကန်တရုတ်ဆက်ဆံရေးမှာအပေါင်းလက္ခဏာဆောင်တိုးတက်မှုအရှိန်အဟုန်တို့နဲ့ဆန့်ကျင်နေတယ်လို့ Washington DC မြို့တော်မှာရှိတဲ့တရုတ်တယ်ယုံကပြောပါရယ်လက်နက်ခဲယံအရောင်းဝယ်ကိစ္စကိုထရမ့်အစိုးရကကြာတာပြီးနေမှာကွန်ဂရက်စ်တော်ကိုအသိပေးခဲ့တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရဟေသနော်ရက်ကပြောပါရယ်ကိုပိုင်အုပ်ချုပ်ရေးနဲ့နေတဲ့ထိုင်ဝမ်ကျွန်းကိုသူ့ရဲ့ပိုင်နဲ့အဖြစ်တရုတ်ကသတ်မှတ်ထားတာပါထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အရေးပါတဲ့အစိတ်အပိုင်းတစ်ရပ်ဖြစ်ပြီးထိုင်ဝမ်ကိုလက်နက်ခဲယံရောင်းတဲ့ကိစ္စကိုအပြင်းထန်ကန့်ကွက်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလူခန်းကပေကျင်းမြို့တော်မှာပြောပါရယ်နော်ကိုရီးယားရဲ့နျူကလ িয়ার အနေနဲ့ကိုတားဆီးကာကွယ်ဖို့အမေရိကန်နဲ့တရုတ်တို့ကြိုးပမ်းနေကြတဲ့အကဲဆက်တဲ့ဆက်ဆံရေးကာလတစ်ခုကိုရောက်နေချိန်မှာပဲဒီလက်နက်ခဲယံကိစ္စရောင်းတာဖြစ်လာတာပါဒီလက်နက်အရောင်းကိစ္စဟာထိုင်ဝမ်ကျွန်းနဲ့အမေရိကန်အကြားဆက်ဆံရေးဆိုင်ရာအတွေ့ပြဋ္ဌာန်းထားတဲ့ထိုင်ဝမ်ဆက်ဆံရေးဥပဒေကိုမချိုးဖောက်ဘူးလို့အငြင်းကြားရေးဌာနပြောခွင့်ရနော်ရက်ကပြောပါရရှင်
ဂျပန်နိုင်ငံဖူကူရှိမနျူကလ িয়ার ဆိုင်ရာကိုလက်ပတ်နေတဲ့တူတူလျက်စစ်စွမ်းအင်ကုမ္ပဏီထက်ကိုအမှုဆောင်ဟောင်း3ယောက်ကိုလူသေးပြီးဒဏ်ရာရလိုက်ထိဖြစ်ခဲ့တဲ့လုပ်ငန်းခွင်ပေါ်ဆမှုဆွဆွဲခြင်းနဲ့ဒီကနေ့ဂျပန်တရားရုံးတစ်ခုမှာစတင်ကြားနာဆက်ဆေးပါတယ် 2012ခုနှစ်ကဖူကူရှိမားနျူကလ িয়ার ဆက်ရုံမှာဘေးဆိုးကြောက်ခဲ့ရတာနဲ့ပတ်သက်လို့အဲ့ဒီအချိန်ကဖြစ်ခဲ့တဲ့ဆူနာမီကြီးလမ်းကြီးတွေနျူကလ িয়ার ဆက်ဟုတ်ရှိတဲ့နေရာကိုရောက်လာလိမ့်မယ်ဆိုတာကြိုတင်ခံမှန်းနေတဲ့ကိစ္စမဟုတ်တာကြောင့်အခုဖြစ်ရတဲ့အတွက်သူတို့မှအပြစ်မရှိဘူးလို့တောင်းဆလုံးကပြောပါတယ်။ဆိုးရွားလာတဲ့မတော်တဆမှုကြီးကြောင့်ရေဒီယိုတက်တိကျွတ်ဓာတ်တွေတက်နှံ့သွားတဲ့အတွက်ဒီနေရာနဲ့တိုင်းပြည်တော်ကလူလူဒုက္ခအကြီးကျယ်ရောက်ခဲ့ရတာကိုတောင်းပန်ပါတယ်။ဒါပေမဲ့အခုအဖြစ်အပျက်အတွက်ရာဇဝတ်ပြမှုကြခံပြီးတာဝန်ခံရမယ့်ကိစ္စလို့တော့ကျွန်တော်မယူဆပါဘူးလို့တက်ကိုဥက္ကဋ္ဌဟောင်းဆုနဟိဆခတ်ဆုမတကပြောပါတယ်
။ Texas ပြည်နယ်အထက်လွှတ်တော်မန်ဟောင်းတူဦးဖြစ်တဲ့ကေဘီလီဟတ်ချီဆန်ကိုမြောက်အတ္တလန္တိတ်စာချုပ်နေတိုမဟာမိတ်အဖွဲ့ဆိုင်ရာအမေရိကန်တန်အမတ်ကြီးအဖြစ်တမန်တော်နဲ့ထရမ့်ကအဆိုပြုလိုက်ပါရယ်အသက်83နှစ်ရှိပြီဖြစ်တဲ့မစ္စစ်ဟတ်ချီဆန်ဟာ1993ခုနှစ်ကလစ်လတ်နေတဲ့လွတ်တော်အမတ်နေရာအတွက်အထူးကျင်းပတဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့ခြင်းကစပြီးတော့အထက်လွတ်တော်အမတ်ဖြစ်တဲ့နှစ်ပေါင်း20တာဝန်ထမ်းဆောင်ခဲ့တဲ့သူဖြစ်ပါရယ်လွတ်တော်အမတ်ဖြစ်ကနေအနားယူခဲ့တဲ့2003ခုနှစ်ကစလို့ယူစတမျိုးကဥပဒေကျိုးဆောင်အဖွဲ့တစ်ခုမှသမ္မတထရမ့်ကိုထောက်ခံသူနယူးယောက်မြို့တော်ဝင်ဟောင်းရူဒိုဖ်ကူလီယာနီနဲ့အတူပူးပဲပြီးတော့အလုပ်လုပ်နေတာဖြစ်ပါတယ်။အကြွေနီတိုးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အဖြစ်အတည်ပြုခန့်အပ်ခံရမယ်ဆိုရင်တော့မစ္စစ်ဟတ်ချီဆန်အနေနဲ့နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့နီတိုးမဟာမိတ်အဖွဲ့ကြီးနဲ့ပတ်သက်တဲ့အမေရိကန်ကနှစ်ပေါင်းများစွာရပ်တည်ဆောင်ရွက်လာခဲ့ရတွင်နဲ့လက်ရှိသမ္မတထရမ့်နဲ့နီတိုးအဖွဲ့ကြားကဆက်ဆံရေးတင်းမာနေတဲ့အခြေအနေနဲ့ရက်ကြားမှာထိမ့်ညှိကန့်တွဲသွားမှာဖြစ်ပါတယ်။ဒီကနေ့သမ္မတရွေးကောက်ပွဲကာလအတွင်းထရမ့်ကနေတိုးမဟာမိတ်အဖွဲ့နဲ့ပတ်သက်ပြီးတော့အလုံးမဖြစ်တော့တဲ့အဖွဲ့ကြီးတစ်ခုဆိုပြီးတော့ဝေဖန်ခဲ့တယ်လို့သမ္မတဖြစ်လာပြီးတဲ့နောက်ပိုင်းမှာလည်းနေတိုးဖွဲ့ဝင်နိုင်ငံတွေဟာကာကွယ်ရေးဆိုင်ရာကိစ္စတွေမှာအမေရိကန်စစ်တပ်ကိုပဲအားကိုးနေပြီးမဟာမိတ်အဖွဲ့ရဲ့ကုန်ကျစရိတ်တွေကိုလည်းမျက်မျှတတာခွဲဝေကြခံတာမရှိဘူးလို့ဆိုပြီးဝေဖန်ထားတာဖြစ်ပါရဲ့ရှင်
ဆူဒန်နိုင်ငံဒါဖော့ဒေသကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးလုပ်ငန်းအတွက်ရမုံငွေကို30ရာခိုင်နှုန်းနီးပါးလျှော့ချဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကစာသားပေးနေမှာတင်ကြီးတင်ညွတ်တဲ့ဆုံးဖြတ်လိုက်ပါတယ်။ဒါဖော့ဒေသမှာလူမျိုးရေးအခြေအနေတိုးတက်ကောင်းမွန်လာတာနဲ့ငြိမ်းချမ်းမှုထိန်းသိမ်းရေးလုပ်ငန်းတွေအတွက်ဒေါ်လာ1600လျှော့ချဖို့အမေရိကန်ကကုလသမဂ္ဂကိုဖိအားပေးထားတာတွေကြောင့်ပြည်ထောင်နိုင်ငံကကမကထပြုပြီးဒီဆုံးဖြတ်ချက်ကိုတင်သွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။တော့ကြနေညနေပြင်ထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုကြွကြသိမ်းနဲ့မှတ်ခင်ပြုထွေးတို့ကြီးညာပေးသွားတာပါ။ခုကစပြီးသတင်းဆောင်ပါတွေဆက်သွယ်မြင်မြန်ချက်တွေစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ရခိုင်ပြည်နယ်အရေးစုံစမ်းစစ်ဆေးဖို့ဖွဲ့စည်းထားတဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးဖွဲ့ကိုမြန်မာအစိုးရကလက်မခံဘူးဆိုရင်နိုင်ငံတကာရဲ့ယုံကြည်မှုကိုယော့ကျစေပြီးစန့်ကျင်ဝေဖန်တာတွေပုံမမြင့်တက်လာနိုင်တဲ့အကြောင်းမြန်မာအရေးတုံ့တက်သူတွေကတုံ့တက်ကြပါတယ်။ဒါအပြင်ပြည်တွင်းအခြေအနေမှကိုတင်ပြဖို့လူအခွင့်အရေးတစ်ခုလည်းဆုံးရှုံးသွားနိုင်တယ်လို့သုံးသပ်ကြပါတယ်ဒီသတင်းကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကလာခွင့်မပြုဖို့မြန်မာတန်ရုံးတွေကိုလိုအပ်တယ်လို့ညွှန်ကြားကာကွယ်သွားမယ်အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်ကပြည်သူ့လွတ်တော်အစည်းအဝေးမှာပြောဆိုခဲ့တာဟာအရသာအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တယ်လို့အကဲကတ်တွေကသတိပေးနေကြတာဖြစ်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီကရခိုင်ပြည်နယ်အရေးစုံစမ်းဖို့အတွက်ဖွဲ့စည်းခဲ့တဲ့အချက်အလက်ရှာဖွေရေးအဖွဲ့ Fact Finding Mission ကိုလက်မခံဘူးဆိုရင်မြန်မာအစိုးရအပေါ်နိုင်ငံတကာကယုံကြည်မှုတွေကျဆင်းလာနိုင်ကြောင်းနိုင်ငံတကာရေးရာတုံ့တက်သူဒေါက်တာခင်စောဝင်းကတုံ့တက်ပါတယ်
အကျိုးများရတော့ဘာမှမမြင်ဘူးမထိခိုက်မှုကများမယ်နော်ငင်းဆန်လေလို့ကပြောမယ်ရှင်ပြဿနာပျောက်သွားမှာမဟုတ်ဘူးလေဟိုတပါတီဆိုးရတော့စစ်ဆိုးရတော့ဆိုလို့ရှင်ဒီမျိုးအခုကဒီမိုကရေစီဆိုးရဖြစ်လာပြီးတော့ငင်းနေဆိုတော့ကျတော့အင်မတန်ရုပ်ဆိုးတယ်ဒီကမှာအခုတောင်ဖြစ်နေပြီလေဆိုတော့ပို့ဆိုးလာမှာပဲဒီဒီမိုကရေစီဆိုးရရောဒီဒီမိုကရေစီခေါင်းဆောင်ရောပြောမယ်ဆိုရင်နိုင်ငံတကာဝိုင်းကြတော့ဝေဖန်နေကြတယ်ရှုတ်ချနေကြတယ်နော်အယုံရှိမရှိဘူးပြောနေကြတယ်အခုလိုလုပ်ချင်အပြင်ခုနပြောတဲ့စိတ်ဆန္ဒတွေအမြင်တွေကပို့ပြီးတော့ပြင်းထန်လာမယ်
2012ခုနှစ်ကစလို့လူမှုအတိုင်းဝိုင်းကြဖြစ်ပွားတဲ့ပြည်ပခတွေကြောင့်မတီးမငြိမ်အခြေအနေတွေကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးအာဏာပိုင်တွေကလူ့အခွင့်အရေးချိုးဖောက်တာတွေကျူးလွန်နေကြောင်းဆွဆွဲချက်တွေအပေါ်စုံစမ်းဖို့ကုလသမဂ္ဂကချက်လက်ရှာဖွေရေးအဖွဲ့စီလို့ဖို့စီစဉ်ထားတာဖြစ်ပါတယ်ဒါပေမဲ့လည်းကုလသမဂ္ဂရဲ့အစီအစဉ်ဟာလက်တွေ့အခြေအနေကိုထင်ဟမှုမရှိဘူးဆိုပြီးမြန်မာအစိုးရကကန့်ကွက်ထားတာပါလူခွင့်ရေးအတွက်ဆောင်ရွက်နေတဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့အစီအစဉ်ကိုလက်မခံဘူးဆိုရင်အခြေအနေမှန်ကိုတင်ပြဖို့အခွင့်အရေးလဲဆုံးရှုံးနိုင်ကြောင်းပြောပါတယ
်။လူခွင့်ချိုးဖောက်မှုတွေမရှိပါဘူး။ဒါကိုအမှန်တကယ်ဆောင်ရွက်နေပါတယ်ဆိုတဲ့အချက်ကိုတက်တည်ပြနိုင်မှုအတွက်အခွင့်အလမ်းတစ်ခုလည်းလွတ်သွားနိုင်တယ်။တကယ်လို့မရှိဘူးဆိုမရှိဘူးဆိုတော့တက်တည်ပြနိုင်မှုအတွက်ကျွန်တော်တို့အခွင့်အလမ်းရှိမယ်။ ုံသားစစ်ဆေးတဲ့သူတွေကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့မရှိဘူးဆိုမရှိဘူးဆိုတင်ပြကြမှာပဲအဲ့တော့တကယ်လို့များကိုယ့်ဘက်ကခိုင်လုံပေမဲ့စုံစမ်းမှုခွင့်မပြုတဲ့အတွက်ကြောင့်မို့လို့ဒါတွေကိုဆုံးရှုံးသွားတဲ့အရာမျိုးဖြစ်လာနိုင်တာတစ်ခုပါ
လူခွေချိုးဖောက်မှုတွေအမှန်တကယ်ရှိနေတယ်ဆိုရင်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုမရရှိတာကြောင့်ချိုးဖောက်သူတွေဟာပုံမကျူးလွန်နိုင်သလိုချိုးဖောက်ခံရသူတွေကအစိုးရကိုအယုံကြည်မရှိဖြစ်ပြီးတိုင်းပြည်အတွက်ရေရှည်ထိခိုက်နိုင်ကြောင်းလည်းသုံးသပ်ပါတယ်ဒုတိယဝန်ကြီးဦးကျော်တင်ကပြည်သူ့လွတ်တော်အစည်းအဝေးမှာရှင်းလင်းပြောကြားစဉ်မှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်နဲ့စုံစမ်းရေးကော်မရှင်ကဆောင်ရွက်နေတာရှိသလိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့အကြံပေးကော်မရှင်ကလည်းလေ့လာစုံစမ်းနာတွေဆောင်ရွက်နေကြောင်းတင်ပြထားပါတယ်။ဒီချက်ပေါ်မှာဒေါက်တာခင်စောဝင်းကသူ့အမြင်ကိုအခုလိုပြောပါတယ
်။ဒုတိယသမ္မတတရားနဲ့လုပ်သွားတဲ့စုံစမ်းကော်မရှင်ကပြည်ရင်းမှာဒါမှသိပြီးတော့ဆောက်ခံမှုကမရှိဘူးเนาะအစကဒီလိုသမီးလုပ်တဲ့ဟာမျိုးပဲဖြစ်တာလူရပြိတ္တမတောင်ကြီးမဆက်ကြီးနေအဲ့တော့ကော်ပီအန်နာကော်မရှင်ကလည်းသူကချိန်ယူပြတ်လောက်အောင်မယ်ဒီနှစ်ခုနဲ့ပြီးရောလို့တတ်မှတ်လို့မရဘူးလေကိုယ်လည်းသူ့အတမကအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေတယ်เนาะကိုဘက်ကလည်းလက်ရှိလုပ်နေတဲ့ဟာတွေကိုပြည်ရင်းနဲ့လောလောဆယ်မထင်လို့ဆိုရမ်းစစ်ဆေးအချက်လက်ရှာဖွေကော်မရှင်တင်လိုက်တာပဲဘောစမန်ကခုတော့မရှိတော့မင်းတို့လာကြမလို့ဆိုလို့ရှိရင်လည်းပြောမယ်ဆိုရင်မလုံတော့ဘူးလေနော်အပြည့်စုံဘူ
းဥအောင်မျိုးမင်းရဲ့အမြင်ကတော့
ဥမျိုးစွေရဲ့ကော်မရှင်ကိုအများစုကသူ့ရဲ့နောက်ကျောင်းရဆိုဝင်ကြောင်းမလို့ယုံကြည်မှုမရှိကြဘူးဒါကြောင့်မလို့ဒီဟာနဲ့ပတ်သက်တဲ့တန်တရားတွေအများကြီးရှိတယ်ဒါကပထမတစ်ချက်ပါဒါကြောင့်မလို့နိုင်ငံတကာကနေပွင့်လင်းသောလွတ်လပ်သောကျွမ်းကျင်သောသူမျိုးကျွန်တော်ရှိဖို့အတွက်ထပ်မံတောင်းဆိုခြင်းဖြစ်တယ်လို့ကျွန်တော်ယူဆတယ်နောက်ကိုဖီအာနန်ရဲ့ကော်မရှင်ကိုပြောမယ်ဆိုရင်ကော်ဖီအာနန်ကော်မရှင်မှာလူခွေအချက်ကိုစုံစမ်းစစ်ဆေးဖော်ထုတ်ဖို့တဲ့လုပ်ပိုင်ခွင့်လုံးဝမရှိပါဘူး။သူ့ရဲ့တာဝန်ကဖြစ်နေတဲ့အကြောင်းရင်းတွေကိုဖော်ထုတ်ပြီးတော့ဘယ်လိုဖြေရှင်းနိုင်မလဲဆိုတဲ့အကြံပြုချက်တွေပေးတာပဲဖြစ်ပါတယ်။အဲ့တော့ဒီနှစ်ခုရဲ့ကြားထဲမှာကျွန်တော်တို့အားလုံးလည်းယုံကြည်နိုင်တယ်။နိုင်ငံတကာကလည်းစည်းစားထားတယ်။နောက်ပြီးလို့ရှိရင်လုပ်ပိုင်ခွင့်လည်းရှိတော့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုတာကြောင့်မလို့တောင်းဆိုတာဖြစ်တယ်လို့ကျွန်တော်အဲ့လိုပဲတွေးမိပါတယ်။
ကုလသမဂ္ဂလူခွင့်ရေးကောင်စီကတော့မြန်မာနိုင်ငံကိုစေလွတ်မဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုအိန္ဒိယနိုင်ငံကအင်ဒရာဂျိုင်စင်းကဦးဆောင်ပြီးအဖွဲ့ဝင်တွေဖြစ်သီရိလင်္ကာနိုင်ငံကရာဒီကာကူမာရာစွာမီဩစတြေးလျနိုင်ငံကခရစ္စတိုဖာစီဒိုတီတို့ဦးဆောင်မှာဖြစ်ကြောင်းပြီးခဲ့တဲ့မေလတည်းမှာပဲကြေညာထားတာဖြစ်ပါတယ်
ကိုမိုးစောတင်ကြခဲ့တာပါရှင်အခုတနိုင်ငံလုံးအပြည့်ရစဲရေးလက်တလောဆွေးနွေးညှိနှိုင်းနေကြတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါမြန်မာဆွေရနဲ့ NCA အပြည့်ရက်လက်မှတ်မထိုးနိုင်သေးတဲ့ UNFC ခေါ်ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယအကြိမ်ကြီးလာခံကအဖွဲ့ဝင်၄ဖွဲ့တရားဝင်နှုတ်ထွက်သွားတဲ့အတွက်မဟာမိတ်အဖွဲ့အတွင်အာရော့လာတဲ့အရေးဆိုရိမ်မှုတွေထွက်ပေါ်လာနေပါတယ်။ဒါပေမဲ့လည်း UNFC အနေနဲ့ NCA လမ်းကြောင်းအတိုင်းဆက်လက်ရပ်တည်သွားမယ်ဆိုရင်တော့အဆိုရနဲ့စစ်ဆက်ဆွေးနွေးမှုတွေမှာအာရော့မသွားနိုင်ဘူးလို့သုံးသပ်သူတွေလည်းရှိပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
မနေ့ကထိုင်းနိုင်ငံချင်းမာမြို့မှာချင်းမာပြည်စည်းသွားတဲ့ UNFC ကညညတော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယအကြိမ်ညီလာခံမှာအဖွဲ့ကနေနှုတ်ထွက်စာတင်ထားတဲ့ကချင်လွတ်လပ်ရေးဖွဲ့ KIO ၊ဝမ်မြူရာဖွဲ့ချုပ် WNO ၊တန်းပလောင်ဖွဲ့ TNL ၊ကုကန်တပ်ဖွဲ့ MNDAA တို့ကို UNFC ဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ခွင့်ပေးလိုက်တာဖြစ်ပါတယ်။ဒီအဖွဲ့၄ဖွဲ့နှုတ်ထွက်လိုက်တာဟာ UNFC အတွက်အားနည်းမှုရှိလာတယ်လို့ UNFC ရဲ့ဥက္ကဋ္ဌနန္ဒတာကခုလူပြောပါတယ်။
ဒါကြောင့်ဖြစ်တဲ့ပုံမှာကျွန်တော်တို့ကတော့ဒီနေ့ရရောက်တဲ့လူမျိုးနေမယ်အဲ့ဒီရောက်သွားတဲ့အဖွဲ့တွေကလည်းလုပ်ငန်းတော်များများမှာကျွန်တော်တို့ကတော့ဆက်စပ်ပြီးတော့မှညီနိုင်တိုင်းတွေလက်ဆောင်တော်တွေအလုပ်နေတာမျိုးတွေရှိပါလေ
UNSC ကလည်းနှုတ်ထွက်ခဲ့တဲ့အဖွဲ့တွေအနေနဲ့မြောက်ပိုင်းဒေသတိုင်းဒေသအဖွဲ့တွေနဲ့ပူးပေါင်းပြီးဒီတော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဖြစ်ဖွဲ့စည်းထားတဲ့အတွက် UNSC အဖွဲ့တွင်မှအင်အားချိနဲ့လာနေတယ်လို့ပြောဆိုသုံးသပ်မှုတွေလည်းပေါ်ထွက်နေပါတယ်ဒါပေမဲ့ UNSC အနေနဲ့ NC လမ်းကြောင်းတိုင်းဒီဇိုင်းမမလုတ်ဆောင်မယ်ဆိုရင်အားနည်းစရာအကြောင်းမရှိဘူးလို့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူစိုင်းလက်ကလည်းအမြင်ရှိနေပါတယ
် UNSC ရဲ့ငွေကိုရပ်ခံထားတဲ့အချက်ရှိချက်ကိုတော့ညီနိုင်စင်းနေလို့အဆင်ပြေနေဆိုရင် NC လမ်းမရေးချိုးမယ်လို့ပြောရတဲ့အချက်အဲ့တိုင်းခိုင်ခိုင်မာမာဆက်လက်ပြီးရပ်တည်နိုင်မယ်ဆိုလို့ရှိရင်လည်းနိုင်ငံရေးအားဖြင့်တော့တိတ်ပြီးအားနည်းတဲ့အကြောင်းမရှိလို့မြင်ပါတယ်ခင်ဗျာ
UNSC ဖွဲ့ကနေနှုတ်ဆက်သွားတဲ့ဖွဲ့တွေကိုဆက်ဆက်ဖွဲ့စည်းပြီးရှေ့ဆက်လဲပူပေါင်းလှုပ်ဆောင်သွားမယ်လို့နဟန်တာကဆက်ပြောပါတယ
်။အဓိကအဖြစ်ကကျွန်တော်တင်ရတဲ့ဒီအချက်ကူချက်ပေါ်မှာအဲ့ဒါကိုဆက်လက်ကြည့်နိုင်ပါမယ်။အဲ့ဒါလည်းသင်ပြနေတဲ့ကျွန်တော်တို့လည်း NCA ကိုလည်းနောက်ပြီးတော့မှဒီနောက်မှကျင်းပမယ်။ရက်စက်တဲ့လူကြီးလည်းနေတဲ့ကိုဆက်ရောက်ကြည့်တော့ပါလေ။ဒါချင်းမျိုးတော့အဲ့ဒါလည်းအမြင်ရှိပါတယ်။
ကျွန်တော်စီမှာဖွဲ့ဝင်တိပြေလျှောက်ထားတဲ့ကချင်မြူရာစီယုံကန်အိုစုမီပြန်လဲပေါင်းစီရေးစီယုံဇက်အာအို Google မြူရာစီယုံကန်အိုတိုးသက်သောဗုဒ္ဓဘာသာကရင်မြူရာတမတော်တီဂီဘီတို့ကိုမူအားဖြင့်ဆွေးနွေးခဲ့ကြပြီးကော်မတီတည်တရားဖွဲ့စည်းမှသာပြန်လဲဆုံးဖြတ်သွားမယ်လို့နိုင်ငံသားကပြောပါတယ် ၄ UNSC ဖွဲ့တွင်မှာကယင်းနီမျိုးရာတိုးသက်ရေးပါတီ KNPP မုံမြင့်တဲ့ပါတီ NNSP ရှမ်းပြည်တိုးသက်ရေးပါတီ SSVP SSC လာဟုဒီမိုကရက်တစ်အစည်းအရုံး ADU ရခိုင်မျိုးရာကောင်စီ ANC တို့ကကြံရှိနေပါတယ်
ဒီအတွေ့အဆုံမှုနဲ့ပတ်သက်လို့ NC လက်မှတ်ရေးသူဖွဲ့တစ်ခုဖြစ်တဲ့ရှင်မျိုးရာတအုပ်ဆီယံအဲ့ရအလုံးမှုဆောင်ကော်မတီဝင်စလိုင်းဒရန်ကိုကြုံးကခုလိုပြောပါတယ်ဒီချိန်ပေါ်ဆောင်နေတဲ့နေရာမှာကျွန်တော်တွေ့နေရတဲ့ခက်ခဲတွေကိုတို့ဒီထုတ်ဖြတ်တဲ့နေရာမှာပါတယ်လေအဲ့ဒီခက်ခဲတွေကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ဖြေလို့ရှာကြမလဲဆိုတော့ကျွန်တော်တို့ဒါဆွေးနွေး
ကျေကျေလေးလေးမဆွနေနိုင်တာရဲ့ပြည်တော်စုညဉ့်ညဉ့်ရေးဆွနေမှုပူးစွဲကော်မတီ UBDJC ရဲ့လုပ်ပိုင်ခွဲ့တွေမရှင်းလင်းဖြစ်ခြင်း၂၁ရာစုပင်လုံးညီလာခံရလာတွေဟာအားလုံးကိုကိုစားပြုလွှမ်းခြုံမှုမရှိခြင်းညီလာခံတက်ရောက်တဲ့ဖွဲ့စည်းအားလုံးရဲ့ဆုံးဖြတ်ချက်များမပါရှိခြင်းစတဲ့အားနည်းချက်တွေတွေ့ရှိရတယ်လို့အဖွဲ့ဝင်တွေအနေနဲ့တင်ပြဆွနေခဲ့ကြပါတယ်။
ဒုတိယဥက္ကဋ္ဌဖြစ်ရခိုင်မျိုးရာကောင်စီကတောက်တာခင်မောင်အထွေထွေတွင်းမှုဖြစ်ကရင်မျိုးရာတုတ်တည့်ပါတီ KMPP
မှကူဦးရဲတို့ကိုရွေးချယ်တင်မြောက်ခဲ့ပါတယ်ခင်ဗျာ။ဒီမတ်တမတော်ကအကျန့်ဖက်တောင်းကျန်းလူလို့ခေါ်ဆိုတဲ့ဒိုင်နာလူမျိုးစုလက်နက်ကိုင်အဖွဲ့တစ်ဖွဲ့ရဲ့နေရာမှာတရင်သွားယူတဲ့အလုပ်ကိုလုပ်ခဲ့ကြတဲ့တရင်သမားတွေကိုတမတော်ကဖမ်းဆီးပြီးမတရားတဲ့နဲ့ဆက်သွယ်မှုနဲ့အမှုဖွင့်ထားတာဟာ ကျိုးကျောင်းစီလျော်ရဲလူဗီအိုရီဒေါ်ရရှင်တွေကယူဆပါသလားတရင်သမားတွေကိုပုံမှန်စက်ခွန်တက်ပြီးဖမ်းဆီးအမှုဖွင့်ထားတဲ့ပေါ်ကျွန်တော်တို့ဒေါ်ရရှင်တွေရဲ့သဘောထားအမြင်တွေကိုအခုလာမယ့်စနေညတိုင်းရီလန်အစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုင်းရီပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကို
email လိပ်စာက burmese@voanews.com
ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဒေါ်ရရှင်နေအားလုံးကိုထိတ်ခေါ်ပါခင်ဗျာ။စနေညတိုင်းရိုက်လိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနိုင်ငံတကာသတင်းမှာတပုတ်ကိုထုတ်လွှင့်ပေးသွားပါမယ်။ မန်ချက်စတာနဲ့လန်ဒန်မြို့ကြီးတွေမှာတိတ်မကြခင်ကအကြမ်းဖက်တိုက်ခိုက်မှုကြီးတွေကြုံခဲ့ရပေမယ့်အနောက်နိုင်ငံတွေမှာအစွန်းရောက်အဖွဲ့တွေရဲ့ချိန်ချမှုတွေတိုးလာနေတာကိုချေမှုန်းရမှာဥရောပဖြစ်ရပ်တွေကနေသင်ကန်းစာဘလို့ယူနိုင်မလဲဆိုတာအမေရိကန်လွှတ်တော်ခေါင်းဆောင်တွေစဉ်းစားနေကြပါတယ်။အကြမ်းဖက်လှုပ်ရှားမှုတံပြန်ချေမှုန်းရင်းနီးသစ်တွေစဉ်းစားနေတာနဲ့အမျှလွှတ်တော်အနေနဲ့ခက
I prefer to see more devoted out towards intelligence law enforcement
investigation.
What is Europe doing right that would make sense to do here in the United States?
Europe ma kai twe ye poun san myu America ma lou phu phit nai ba ma la lo Democrat chet lut chan mae Brett Sherman ga mi da ba. Ja ku lo American ngin ngin chana ga Georgia Homa ga aku lo pyet phi ba de.
Europe is spending a lot more resources and time on the prevention agenda.
Europe ne ne chu de sa kwe ye longan ne twe a chein lu ne ngwe chein ya a mya ji taw ma de. လူတွေအစွန်ရောက်တဲ့အဆင့်ကိုရောက်မသွားခင်အစောပိုင်းအစ်စ်မှာကြားဖြတ်ဟန်တာလမ်းလွဲနိုင်တဲ့အစီအစဉ်တွေအများကြီးလုပ်နေတာရှိပါတယ်
အမေရိကန်အနေနဲ့ဥရောပကသင်္ကန်းစာယူနေတာတခုရှိပါတယ်။ဒါကတော့လူမှုအတိုင်းဝိုင်းနေစီအရောက်သွားပြီးမမှန်ကန်ကန်ချင်းကဲဆောင်ရွက်နေတာမျိုးဖြစ်တယ်လို့ George Washington တက္ကသိုလ်က Seamus Hughes ကပြောပါတယ်
။ Our European partners have developed these kind of one-on-one interventions and it has to not be numbered.
ဥရောပကကျွန်တော်တို့မဟာမိတ်နိုင်ငံတွေကလူတစ်ယောက်ချင်းစီကိုဟန်တန်းနိုင်မဲ့နည်းလမ်းမျိုးတွေကိုတောင်းပါတယ်။အရေးတွေများဖို့ထက်လူငယ်တွေအဆွမ်းရောက်တဲ့အဆင့်ကိုမရောက်ခင်ဘလို့ဟန်တန်းနိုင်မလဲဆိုတဲ့လူတွေရဲ့အကြောင်းတွေနဲ့ဆက်တဲ့နည်းလမ်းမျိုးတွေပါ
အတွက်ပဲထိခြားမှုတွေကို short track လို့မရတာကတော့သိကြပါဗျ။ RK Kraken ကအခုလိုပြောပါတယ်
။ The good news is that the Paris attacks acted as a catalyst for the West.
ပါရီမြို့တိုက်ခိုက်ခံရတဲ့ဖြစ်ရပ်ကအနောက်နိုင်ငံတွေကိုပြောင်းလဲသွားစေတာကတော့ကောင်းတဲ့ကိစ္စရပ်ပဲရှင
့်။ ISIS တွေဟာလူမှုကွန်ရက်တွေကိုတုံးပြီးကမ္ဘာနဲ့ဖျက်ချက်ဖို့ကြိုးစားနေကြတာဖြစ်တယ်လို့ Seamus Hughes ကပြောပါတယ
်။ ISIS has systematically employed what we call ISIS virtual entrepreneurs.who use social media to connect people to the West. ISIS
တွေကလူမှုကွန်ရက်တွေကိုတုံးပြီးနောက်နိုင်ငံကလူတွေကိုဆက်သွယ်စည်းရုံးမှုတွေ virtual နည်းပညာသုံး ISIS အဖွဲ့ဝင်တွေကိုစနစ်တကျတာဝန်ပေးပါတယ်။သူတို့ကတော့စီးရီးယားနိုင်ငံရက္ခာမြို့မှာရှိနေပြီးအမေရိကန်နဲ့ဥရောပမှာရှိတဲ့သူတွေကိုဆက်သွယ်စည်းရုံးနေတဲ့အင်္ဂလိပ်စကားကျွမ်းကျင်သူ6ယောက်ကနေ9ယောက်လောက်ပါတဲ့အုပ်စုပါ
အမေရိကန်လွှတ်တော်အမတ်တွေကတော့ဥရောပမှာတုံးတဲ့နီလန်းတွေအတိုင်းလိုက်ပြီးတော့တုံးတယ်မတဲ့စဉ်းစားနေပါတယ်။ Republican အထက်လွှတ်တော်အမတ် Ted Poe ကအခုလိုမှတ်ချက်ပေးပါတယ်
။ We have foreign terrorists using American companies to recruit to raise money
American company ကိုတုံးပြီးတော့လူသစ်စုဆောင်တာရမုံငွေရှာတာဝါရဖြန့်ချီတာအကြမ်းဖက်ဘုံခွနီတင် जा ပေးတာတွေလုပ်နေတဲ့နိုင်ငံသားအကြမ်းဖက်သမားတွေဒီမှာရှိပါတယ်အခုဥရောပကလူတွေပြောနေတာကလူမှုကွန်ရက်တွေကိုဟန်တားဖို့ပ
ါတကယ်အမေရိကန်ပြည်အောင်စုမှာကတော့သမရရဲ့ခီးသွွားကတ်တက်မိတ်လို့ဆောင်ရွက်ချက်တွေနောက်လူတွေရဲ့လွတ်လပ်ခွင့်နဲ့လုံခြုံရေးကိုထိသားစေမဲ့ကိစ္စရပ်တွေကပို့ပြီးတော့အခြေတည်ဆွေးနွေးစရာဖြစ်နေတာပါရှင်
မကင်ဖြူထေးပြောပြခဲ့တာပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ပေးသည့်နေ့သမျှအစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com ကနေသာမက VOA ရဲ့ Facebook စာမျက်နှာ VOA Bamis News ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Democratic မြန်မာအသံ DPP ရုပ်သံ line ကနေပြီးတော့လည်းနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာပုံမှန်ကြည့်ရှုနိုင်ကြပါတယ်ရှင်ကျမတို့အခုအသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း87.7 ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်အခုတောက်ကြနေညနေခင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင
်စီးရီးယားနိုင်ငံမှာလူအများပြားသေဆုံးခဲ့တဲ့တိုက်ခိုက်မှုတစ်ခုမှာအယုံကျော်တွေထိခဲ့စေတဲ့ဆာရင်တမ်းငွေကိုအသုံးပြုခဲ့တယ်လို့ဓာတုလက်နက်အသုံးပြုမှုစောင့်ကြည့်ရေးနိုင်ငံတကာအဖွဲ့ကပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံခန်းရှေခွန်အရမှာအီဘီလာ၄ရက်နေ့ကတိုက်ခိုက်မှုတွင်ဆာရင်အစိတ်တမ်းငွေကိုအသုံးပြုခဲ့တယ်ဆိုတာသူတို့ရဲ့အချက်လက်ရှာဖွေရေးအဖွဲ့ကတွေ့ထားတယ်လို့ဓာတုလက်နက်ဒါစီရေးအဖွဲ့ OBCW ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ၆နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ဝင်ဗီဇာလျှောက်တဲ့အခါလိုက်နာရမယ့်လူဝင်မှုကြီးကြပ်ရေးစီမီစီကံအသစ်တွေကိုအမေရိကန်ဆိုရကစာတပ်ရင်းနဲ့ညပိုင်းမှာတရားဝင်ပြဋ္ဌာန်းလိုက်ပြီးတဲ့နောက်ဥပဒေပြဋ္ဌာန်းပြီးပထမဆုံးနေ့မှာတော့ရှုပ်ရှုပ်ထွေးထွေးအခြေအနေကြုံရတာမရှိခဲ့ပါဘူး။သမ္မတဒေါ်နယ်ထရန့်ရဲ့ခီးသွွားကန့်သတ်မှုကိုဖွဲ့စည်းပုံနဲ့မညီလို့ဆိုပြီးအောက်တရားရုံးတွေကဆိုင်းငံ့ခဲ့ပြီးတဲ့နောက်အခုဒီအမိန့်တစ်စိတ်တစ်ပိုင်းကိုတရားရုံးချုပ်ကပြန်လည်အတည်ပြုပေးပြီးရပိုင်းကြမှာပဲအခုသတ်မှတ်ချက်အသစ်ထွက်လာတာပါ။ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာနဲ့ကမ္ဘောဒီးယားရွှေ့ပြောင်းလူသမားတွေတနည်းတနည်းထောင်ထဲချီပြီးပြန်ထွက်သွားနေကြတယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးအဖွဲ့ကဒီကနေ့ပြောပါတယ်။နိုင်ငံသားလူသမားတွေကိုထိန်းချုပ်မဲ့အမိန့်တရက်ဒီလအစောပိုင်းမှာစတင်အသက်ဝင်ပြီးတဲ့နောက်အခုလိုထွက်သွားနေကြတာပါ။နိုင်ငံသားလူသမားများစီမံခန့်ခွဲရေးဥပဒေအရထုတ်ပြန်တဲ့အမိန့်ဟာဇွန်လ18ရက်နေ့ကစပြီးတော့အသက်ဝင်တာပါ။အမေရိကန်ကတိုင်ဝမ်ကိုဒေါ်လာ 1.4 ဘီလီယံပိုးလက်နက်ခဲယမ်းတွေရောင်းမဲ့ကိစ္စအပေါ်မကြေညာတဲ့အကြောင်းတရုတ်ကပြောပါတယ်။ဒီလိုရဟာမှားယွင်းတယ်လို့ခေါ်ဆိုပြီးအယောင်းဝယ်ကိစ္စပြန်ရုပ်သိမ်းမှုအပြုတ်ကလိုလားပါတယ်။အမေရိကန်ဗီချန်ကဒီမှားယွင်းတဲ့လိုရဟာသမ္မတနှစ်ဦးကြားမာရာလာဂိုမှာရခဲ့တဲ့တူညီသဘောထားနဲ့နိုင်ငံဆက်ဆံရေးအပေါင်းလက္ခဏာဆောင်တိုးတက်မှုတွေကိုထိခိုက်စေတယ်လို့တရုတ်တန်ယုံကပြောပါတယ်ခင်ဗျာ
။တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါရဲ့ရှင်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွားညိုပါရှင်။
This program has come to you from the Voice of America, Washington.